မြန်မာနိုင်ငံကရှေးဟောင်းအဆောက်အအုံတချို့နဲ့အစိုးရယုံတွေမှာလူတွေရဲ့ကျန်းမာရေးကိုထိခိုက်စေနိုင်တဲ့ asbestos လို့ခေါ်တဲ့ကြောက်ကုန်းတွေကိုတွေ့ရနိုင်တယ်လို့ကျွမ်းကျင်ပညာရှင်တွေကထောက်ပြကြပါတယ်။အဆုတ်ကင်ဆာအပါအဝင်တခြားကျန်းမာရေးအန္တရာယ်လည်းဖြစ်စေနိုင်တာကြောင့်ကမ္ဘာတလွှားနိုင်ငံတွေမှာအသုံးပြုမှုမရှိတော့ပေမဲ့မြန်မာနိုင်ငံမှာတော့ကြောက်ကုန်းနဲ့တိစောက်ထားတဲ့အဆောက်အအုံတွေကျန်ရှိနေသေးတယ်လို့လည်းဆိုပါတယ်။အပြည့်စုံကို VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြပေးမှာပါရှင်
။ဟုတ်ကဲ့ပါခင်ဗျာ။မြန်မာနိုင်ငံကအထင်ကြီးနေရာတွေအပါအဝင်အဆောက်အဦတွေမှာ asbestos လို့ခေါ်တဲ့ကြောက်ကွင်းတွေကိုအသုံးပြုမှုတွေရှိခဲ့တာကြောင့်လူတွေကျန်းမာရေးအတွက်အန္တရာယ်ဖြစ်စေနိုင်တဲ့အကြောင်းကျွမ်းကျင်သူတွေကသတိပေးလိုက်ကြပါရယ်။လွန်ခဲ့တဲ့နှစ်ပေါင်း30ကျော်လောက်ကမြန်မာနိုင်ငံအပါအဝင်ကမ္ဘာတဝှမ်းမှာတွင်တွင်ကျကျအသုံးပြုခဲ့ကြပြီးတဲ့နောက်ကင်ဆာရောဂါမျိုးစုံအပါအဝင်တခြားကျန်းမာရေးအန္တရာယ်ရှိခဲ့တဲ့အတွက်နိုင်ငံပေါင်း50ကျော်မှာတားမြစ်ခဲ့ပေမဲ့မြန်မာနိုင်ငံမှာတော့အခုချိန်ထိအသုံးပြုနေဆဲဖြစ်တဲ့အကြောင်းကမ္ဘာပေါ်ကထင်ရှားတဲ့အဆောက်အဦတွေထင်းသိမ်းရေးအဖွဲ့တစ်ခုဖြစ်တဲ့ World Monument Fund ကပြောဆိုခဲ့တာပါ။ဝိုင်းရင်ပိသုကပညာရှင်တဦးဖြစ်တဲ့ဦးအောင်စိုးမြင့်ကတော့ကြောက်ကွင်းကြောင့်ဖြစ်ပေါ်နိုင်တဲ့ကျန်းမာရေးအန္တရာယ်တွေကိုအခုလိုပြောပါရစေ။
သူကထွက်တဲ့အမုံတွေကိုရှူရှိုက်ပြီးအဆုတ်နဲ့ပတ်သက်တဲ့ယောဂါတွေအဆုတ်ကင်ဆာတွေဖြစ်နိုင်ပါတယ်။ဆောက်လေလောကရဲ့အပြောင်းအလဲမှာအဆောက်အဦတွေဆောက်ကြတယ်။အဆောက်အဦဟောင်းတွေဖြူဖြက်ကြတယ်။ဖြူဖြက်ပြီးအဆောက်အဦတွေဆောက်တဲ့ခါမှာအဆောက်အဦဟောင်းကိုစနစ်တကျဖြူဖြက်ခြင်းမရှိဘဲနဲ့အလွယ်တကူအဆောက်အဦအိမ်ဖြတ်တဲ့လူခေါ်ပြီးတော့ဗနည်းနဲ့အပြီးဖြတ်မယ်ဆိုတော့ဟိုဖြစ်ကြရာဆန်းဖြတ်လိုက်ရင်ထွက်လာတဲ့အမုံတွေအောက်ကိုကျတဲ့အမုံတွေဒါတွေကိုတန်ရှင်းလုံးမလုံးနေမမှန်ခဲ့ရင်လူတွေမှာအသုံးပြုတဲ့တစ်ချက်ကအသုံးပြုဟိုဒီလုပ်ငန်းလုပ်ကင်တဲ့လူတွေမှာအတောက်ချက်အကြီးကျယ်ဖြစ်နိုင်သလိုအနီးနားပတ်ဝန်းကျင်မှာနေတဲ့လူတွေလည်းဖြစ်နိုင်ပါတယ်အတိအကတော့အဆုတ်နဲ့ပတ်သက်တဲ့ယောဂါအဆုတ်ကင်ဆာပါ
မြန်မာနိုင်ငံမှာကြောက်ကွင်းအသုံးပြုမှုနဲ့ပတ်သက်လို့လေ့လာခဲ့တဲ့မော်လမြိုင်မြို့ကပထမဆုံးနှစ်ချင်းပခိယံဖျားကျောင်းမှာဆိုရင်လေခေါမိုးအစိတ်အပိုင်းနေမှာကြောက်ကွင်းတွေကိုတွေ့ရှိခဲ့တာပါဒါပေမဲ့လည်းကဘာတဝမ်းမှာခုချိန်ထိကြောက်ကွင်းတန်ချေနှစ်တန်းလောက်နှစ်စဉ်ထုတ်လို့အသုံးပြုနေစေလဲဖြစ်ပါတယ်မြန်မာနိုင်ငံမှာတော့ကြောက်ကွင်းတွေကိုကိုလိုနီခေတ်ရှေးဟောင်းအဆောက်အဦတွေပြန်လည်မုံမှန်ရမှာအသုံးပြုခဲ့တာတွေရှိခဲ့သလို1960ကာလနဲ့1990ပြည့်နှစ်တွေတုန်းကစောက်ခဲ့တဲ့ဒီအဆောက်အဦတွေမှာလည်းအသုံးပြုမှုတွေရှိနေခဲ့တဲ့အတွက်ကျန်းမာရေးအန္တရာယ်ရှိနိုင်တာကိုလည်းဒီကနေ့ရန်ကုန်မြို့မှာကျင်းပခဲ့တဲ့ဆွေးနွေးပွဲမှာကျွမ်းကျင်ပညာရှင်တွေကထောက်ပြခဲ့ကြတာပါလွန်ခဲ့တဲ့နှစ်ပေါင်း30ကျော်လောက်ကစောက်ခဲ့တဲ့အဆောက်အဦတိုင်းမှာဒီကြောက်ကွင်းတွေကိုတွေ့ရနိုင်တယ်လို့ဦးအောင်စိုးမြင့်ကသုံးသပ်ပါတယ
်ကိုပဝန်းချင်းအနည်းနာမှာရှိတဲ့ဒီအဆောက်အဦတိုင်းမှာတွေ့ရပါလိမ့်မယ်အခုဆိုနောက်ပြီးတော့အဲ့ဒီတခစ်တခါ1960နဲ့88ကြားလောက်မှာစောက်ခဲ့သမျှစောက်အဦအလုံးကဒီကထွက်တဲ့ asbestos တွေနဲ့ပဲအမိုးမိုးကြတာကိုမန်နေဂျာတွေရိုက်ကြတယ်ဆိုတော့အစိုးရအဆောက်အဦတိုင်းလိုဒါတွေမိုးထားတာကိုတွေ့ရမယ်နောက်ကိုလိုနီခစ်ကဘီလ်ဒင်းရှေးအောင်အဆောက်အဦကအုတ်ကျွမိုးတွေရေယိုတယ်ပြင်မဲ့ဆိုပြင်မဲ့အစားခွာပြီးတော့ပြန်ပြီး asbestos နဲ့မိုးထားတဲ့ဒီအဆောက်အဦတွေကိုအများကြီးတွေ့ရမယ်ရန်ကုန်မြို့မှာဆိုရင်တော်တော်များများသောအဆောက်အဦတွေကိုဟိုမှာကြည့်ခြင်းအဖြစ် espresso တွေမိုးတာကိုယူယနေ့ထိတွေ့နိုင်ပါတယ်
။ကြောက်ကွင်းအများပြားကိုဖယ်ရှားလိုက်မယ်ဆိုရင်သတိထားဆောင်ရွက်ရမှာဖြစ်ပြီးမြန်မာနိုင်ငံမှာတော့အနည်းကင်းစာဆောင်ရွက်နိုင်မယ်လုံထုံးလုံနည်းတွေမရှိသေးဘူးလို့ပညာရှင်တွေကထောက်ပြကြပါတယ်။တွင်းထက်ပစ္စည်းတစ်မျိုးဖြစ်တဲ့ကြောက်ကွင်းဟာအပူတန်မီးတန်နဲ့ဓာတုပစ္စည်းတန်ကိုခံနိုင်ရှိသလိုလျက်ကူးမှုမရှိတဲ့အတွက်ကြောင့်လည်းအဆောက်အဦတွေအပါအဝင်ဒီစက်ကရိယာပစ္စည်းတချို့မှလည်းအသုံးပြုမှုတွေရှိနေတယ်လို့ပြောဆိုခဲ့ကြပါတယ်။ကမ္ဘာတဝန်းမှာကြောက်ကွင်းကြောင့်နှစ်စဉ်နာမကျန်းဖြစ်သူအလုသမားခန့်မှန်းခြေ3000လောက်ရှိနေတယ်လို့လည်းဒီကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့နှစ်စဉ်ထုတ်ပြန်ချက်တွေကဖော်ပြထားပါတယ်ခင်ဗျာ။